ကချင်ပြည်နယ်ဖားကန်မြို့နယ်ဆိုင်းတောင်ရွာတဝိုက်ကိုမနေ့ညနဲ့ဒီနေ့မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ KIA ကချင်လွတ်လပ်ရေးတပ်ကအတည်ပြုပါတယ်။နှစ်ဖက်ကြော်ကြားတိုက်ပွဲအတွင်းမှာနှစ်ဖက်ပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်လူ30ထက်မနည်းသေဆုံးတယ်လို့လည်းဒေသခံတွေကပြောပါတယ်။သေဆုံးတဲ့အထက်ဒေသခံတွေတော်လိုင်းဖွဲ့ဝင်တွေနဲ့စစ်တပ်ဘက်ကပါပါဝင်တယ်လို့ဆိုပါတယ်။ရန်ကုန်ကပြည်ပလာတဲ့တရင်ကိုအခြေခံပြီးအလိမ်မှာပြောပြပေးပါဦးခင်ဗျာ။
ကချင်ပြည်နယ်ဖားကန်ဒေသဆိုင်းတောင်ရွာလက်ကီမန်ဟိုတယ်အနီးကအရက်သားနေမှာဝင်ရောက်တဆွဲထားတဲ့စစ်တပ်ကို KIA PDF ဖူးပေါင်းတပ်ကပိတ်ဆို့တိုက်ခတ်နေတာဖြစ်ပါတယ်။ဒီနေရာမှာစစ်ကောင်စီနဲ့ကချင်လွတ်လပ်ရေးတပ် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ဖူးပေါင်းတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတာနှစ်ပတ်နီးပါးရှိပြီဖြစ်ပါတယ်။လက်ရှိဆိုင်းတောင်ရွာတိုက်ပွဲနဲ့ပတ်သက်လို့ KIO သတင်းနဲ့ကြေကြာရေးတာဝန်ခံဘူဘူးကြီးနော်ဘူးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ချိန်မြေကမနေ့ပိုက်ပေါ့နော်အဒီနေ့ပေါ့အဲလေချောင်းနဲ့ဘုံကျဲတာအဲ့ဒါရှိပါတယ်အဲ့ဒီနောက်ပိုင်းအချိန်ရတော့ဘာမှတရင်ထိုးတာမထွက်ဘူးခင်ဗျာအဲ့ဒီ Lucky Man Hotel မှာရောက်ရှိနေတဲ့စစ်ချောင်းကတော့မထွက်သေးဘူးတော့တိုက်ပွဲရောအချိန်မရောတော့ဖြစ်နိုင်ချေတော့ရှိပါတယ်ဒါပေမဲ့ဒီနေ့ကတော့တိုက်ပွဲတရင်တည်းရတော့မရှိဘူးခင်ဗျာနော်အခုလောလောဆယ်ကတော့အဲ့ဒါစံတောင်ဘက်ကပြည်သူလူထုဒီတခြားဘက်ကလည်းတော်တော်များများတော့အတင်းချောင်ကြတယ်အဲ့ဒါတော့ကျွန်တော်တို့လည်းအသက်နဲ့ဆုံးကကုန်နေတာပေါ့နော်လမ်းညွန်ပေးတာကျတော့ရှိပါတယ်ဒီချောင်စခန်းဖွင့်ပြီးမှနေတဲ့နေထားတော့မရှိသေးပါဘူးအဲ့ပြည်သူလူထုအဲ့မျိုးတို့အင်းမောင်နောက်ဖျားချောင်းတို့ပါအဲ့ဒီကုတဲ့အဆင့်ပေါ့အာကျွန်တော်လည်းအသက်နဲ့ဆုံးကုန်နေတာပေါ့နော်
ဒီကနေ့မနက်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေလက်ကျိတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ဒေသခံတူကပြည်ပြည်ပပိုင်းကိုအခုလိုပြောပါတယ
်။ဒီနေ့တနာ yı မှာလည်းစစ်ကောင်စီရဲ့ Jet Fighter နဲ့စီးလာပြီးတော့အဲဒီဆိုင်းတောင်အဲကြောက်သွေးတောင်နဲ့အဲဒီရက်ကွက်ဆိုင်းတောင်ရက်ကွက်လေးဘက်ကိုလေကြောင်းတိုက်ခတ်မှုလုပ်သွားတယ်ဘုံနဲ့ချသွားတယ်အမကြီးလုံးမနေ့တနာ yı လောက်ပိုင်းတောက်လျှောက်တိုက်ပွဲဖြစ်နေတယ်ဆိုင်းတောင်ဘက်ကမ
ှဒါပြည်ဒီရက်လေ၃နိုင်ဝင်းကျင်မှာ Jet Fighter တစ်စီးနဲ့အပြင်းထန်ပစ်ခတ်နေတယ်လို့လေဒေသခံတွေကပြောပါတယ်။ဒီကနေ့ညနေ9နိုင်လောက်အထိ Jet Fighter ကပြန်ဝဲနေစေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။မလက်ပိုင်းလေကြောင်းပစ်ခတ်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရတဲ့လူအရေအတွက်ကိုတော့မသိရသေးဘူးလို့ပြောပါတယ်။ဒီ September လလအစပိုင်းလောက်ခရဲကစိုင်းတောင်မှာနှစ်ဖက်ထိတွေ့မှုဖြစ်တာဒီကနေ့နဲ့ဆိုနှစ်ပတ်ကျော်ကြာပြီဖြစ်ပါတယ်။ဒီလက်ပတ်ကြော်ကြတိုက်ပွဲအတွင်းမှာနှစ်ဖက်ပစ်ခတ်မှုလေကြောင်းကနေတိုက်ခတ်မှုတွေကြောင့်လူ30ထပ်မံတေဆုံးတယ်လို့ဒေသခံတွေကဆိုပါတယ်။တရားရသူဦးရေကလည်း50နဲ့တရားကြားရှိတယ်လို့ပြောပါတယ်။တေဆုံးတဲ့အထက်ဒေသခံတွေအပါအဝင်စစ်တပ်နဲ့တော်လှန်ရေးအဖွဲ့ဝင်တွေလည်းပါတယ်လို့ပြောပါတယ်။လက်ရှိဆိုင်းတောင်ကျေးရွာအနီးတဝိုက်ကတေဆုံးမှုနဲ့မီးလောင်ပျက်စီးမှုအခြေအနေနဲ့ပတ်သက်လို့ဒေသခံတအူးကအခုလိုပြောပြပါဗျ
။ဒီဆိုင်းတောင်ရွာမှာပြည်သူတွေအဲတေဆုံးတာကဘလို့ဆို30ကျော်ရှိပြီနော်။တမျိုးတွင်းမှာကမြို့ပေါ်ပေါ့နော်။မလဲလဲကြီးကြားလို့အဲဒီ15ရက်နေ့မှာပြည်သူတွေရောက်တေဆုံးတော့ပေါ့နော်။6ယောက်ကထိခိုက်ဒဏ်ရာရပေါ့နော်။အဲလဲလဲကြီးထိမှန်လို့ဒဏ်ရာရတဲ့လူတွေအဲ50နဲ့တရားချရှိနေတယ်ပေါ့နော်။အဲလို့ဆိုတော့ဒီပြည်သူတွေကဒီဆိုင်းတောင်ရွာကိုရက်1နဲ့3လေးရှူမာပြင်ဆိုင်ကျွဲမတော်အဲကြောက်တွေးတောင်းအဖားပြင်အဲပြည်သူအားလုံးကတပေါင်းလေးပါစစ်ဆောင်နေကြပါတော့နော်အဲဒီဆိုင်တောင်အတိုက်ပွဲအတွင်းမှာနှစ်ဖက်အထိခိုက်အကြဆုံးရှိရပါတော့နော်ဒီစစ်ဆောင်စီကလည်းသုံးမန်းနဲ့ဖမ်းမိရရှိတယ်အဲဒီဆုံးရတဲ့များကြရပါတော့နော်ဟာ KNGB ဒီကကလည်းအကြဆုံးအနေရတော့ရှိရပါတော့နော်ဒီဆိုင်တောင်ရွာတိုက်ပွဲအတွင်းမှာဒီစစ်ဆောင်စီတွေကအဲပြည်သူရဲ့နေရမရှိတော့ပါတော့အဲသူတို့စစ်ဆောင်စီမျိုးရှုံးလို့ဒီတက်ကြီးစစ်ဆောင်စီကျွန်တော်ကြည့်ချင်ပါလို့ပြည်သူနေအင်းအလုံး300ဒီပါမီးလောင်သွားပါတော့
တည်ဆုံးမှုဖြစ်စဉ်နဲ့တည်ဆုံးရတဲ့အခြေအနေအရေးအတွက်အသေးစိတ်ကိုတော့ VOA ကဆက်လက်အတည်ပြုနိုင်ဖို့စူးစမ်းနေဆဲဖြစ်ပါတယ်ဆိုင်တောင်ဟာဖားကတ်မြို့အရှိတောင်ဘက်ချမ်းမှတည်ရှိနေပြီးတော့ဖားကတ်မြို့ပေါ်နဲ့ငားမိုင်ဝင်းကျင်သာကွာဝေးပါတယ်။ကချင်ပြည်နယ်ဖားကတ်ကြောင်စိမ့်မော်အနီးတဝိုက်မှာရှိတဲ့စစ်ကောင်စီတပ်စခန်း26ခုထဲက20ဝင်းကျင်ကို KIA နဲ့ PDF အဖွဲ့တွေကတိမ့်ပိုက်ထိ ंछ ုပ်ထားပါတယ်။လက်ရှိမှာစစ်ကောင်စီဘက်ကဖားကတ်မြို့ပေါ်ဘျူဟာကုန်း၊ကန်စီဘျူဟာ၊တန်းကောင်တောင်တပ်စခန်း၊ဖားကတ်ရဲစခန်း၊လေပြင်းရမ်းချက်စက်ရုံလုံးခေမြောက်ကုန်းစတဲ့နေရာတွေလောက်ပဲထိမ့်ချုံထားနိုင်တော့တာလို့ဒီသားကလေးကပြောပါတယ်လက်ရှိမှာ KIA အဖွဲ့ကကြောက်စိမ့်လုံးကွက်တွေအပါအဝင်ဖားကန်ဒေသရဲ့85ရာခိုင်နှုန်းလောက်အထိထိမ့်ချုံထားနိုင်တယ်လို့လည်း စစ်ကောင်စီရဲ့သတင်းချန်နယ်တွေမှာဖော်ပြနေပါတယ်။ဖားကံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်တွေကအင်းတော်မှာတိုက်ပွဲဖြစ်ပြီးတော့လမ်းပိတ်ထားတာကြောင့်ကုန်စီစီးဆင်းမှုတွေရပ်တန့်ပြီးတော့ဖားကံမြို့မှာကုန်စည်လုံးတွေလည်းပုံပုံမြင့်တက်လာနေတယ်လို့လက်ရှိအချိန်ထိလည်းအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တ